ဂါဇာအပြစ်ရရေးဒုတိယအဆင့်နဲ့ပတ်သက်လို့နိုင်ငံတကာဂျာဝင်စစ်ဆက်သူတွေနဲ့စကားဆပြောနေပြီလို့ဟားမတ်ပြောရေးဆိုခွင့်ရှိသူကပြောလိုက်တယ်လို့ဂါဇာပြလိုက်ထူထောင်ရေးကော်မတီတက်ကိုဖွဲ့စည်းလိုက်တယ်လို့ပါလက်စတိုင်းအာဏာပိုင်အဖွဲ့ကအင်္ဂါနေ့မှာပြောလိုက်ကြပါတယ်။အပြစ်ရဒုတိယအဆင့်မှာဒဇာငန်တွေနဲ့အစ္စရေးဖမ်းထားတဲ့အကျဉ်းသားတွေဆက်လွတ်ရေးနဲ့ဂါဇာကမ်းမြောင်ကနေအစ္စရေးတပ်တွေရုတ်သိမ်းရေးလဲပေါင်မယ်လို့မျှော်လင့်ထားကြပါတယ်။ပထမဆင့်မှာအကူအညီစစ်စစ်မှုကိုအစ္စရေးကပိတ်ဆို့ထားပြီးနောက်နေအောင်လုပ်နေတယ်လို့ဟားမတ်ဆယ်ပြောရေးဆိုခွင့်ရှိသူဟာဇမ်ကာဆမ်ကအင်္ဂါနေ့ထုတ်တဲ့ကြေညာချက်မှာဆွတ်ဆွဲလိုက်ပါတယ်။ဒုတိယဆင့်ညီနိုင်းဆွေးနွေးပွဲကိုလာမယ့်တနင်္လာနေ့မှာဆက်မှာဖြစ်ပြီးဒီဘက်ကမှအစ္စရေးကိုယ်စားလှယ်အဖွဲ့ကာတာနိုင်ငံကိုသွားမယ်လို့အစ္စရေးဝန်ကြီးချုပ်ယုံကအင်္ဂါနေ့မှာပြောပါတယ်။ဒီနေ့မှာပဲဂါဇာကကိစ္စတွေကိုစီမံခန့်ခွဲဖို့အလို့အဖွဲ့တစ်ဖက်ကိုအစိုးရအဖွဲ့အစည်းအဝေးမှာဖွဲ့စည်းလိုက်တယ်လို့ပါလက်စတိုင်းအာရဗိုင်အဖွဲ့ဝန်ကြီးချုပ်ယုံကပြောပါတယ်။ဂါဇာကတိကျတုတ်လတ်တဲ့လူသိများသူတွေရဲ့ပါဝင်ပညာသည်တွေနဲ့ဒီအလုပ်ဖွဲ့ကိုဖွဲ့ခဲ့တယ်လို့အမည်မဖော်လို့တဲ့ပါလက်စတိုင်းအရာရှိသူက AP သတင်းဌာနကိုပြောပါတယ်။ပါလက်စတိုင်းအာရဗိုင်အဖွဲ့ကအနောက်နိုင်ငံတွေကထောက်ခံကြပေမဲ့အစ္စရေးကလက်မခံနိုင်တာကြောင့်ဂါဇာရဲ့ဘလို့ကိုက်ထွက်မယ်ဆိုတာကမရှင်းလာသေးပါဘူး။